လေးစားရပါတော့တောတာရှင်များရှင်။နွေဦးရဲ့အစတပေါင်းလာမှာအုတ်အော်တွန်ကျူးတန်လေးကိုကြားရပါလိမ့်မယ်။အုတ်အော်တွန်တန်ကြောင့်နွေရောက်တာလား။နွေရောက်လို့အုတ်အော်တွန်တာလားလို့ကျမငငယ်ကတွေးမိပါတယ်။ကျမရဲ့အလွမ်းအရွယ်မှာအုတ်အော်ငှက်ကလွမ်းအောင်ပိုးပြီးလုတ်ပေးခဲ့ပါတယ်။နွေရာသီဟာတဘာဝတရားနဲ့ရှင်ပြီးတန်ဝေကတရားကိုလည်းပေးတတ်ပါသေးတယ်။တိရွယ်စိမ့်တွေကနေရွက်ဝါအဖြစ်ပြောင်းလဲရာကရိုးတံပဲကြံအောင်ရွက်ဝါတွေမြေမှာကျွေပြီးတတော်လုံးတတောင်လုံးတစ်ပင်တွေရိုးတံပြိုင်းပြိုင်းဖြစ်နေတာကိုမြင်ရရင်ကျမရင်ထဲအာအင်တွေချိနဲ့သွားတယ်လို့ခံစားရပါတယ်ဒီအရင်ကရွက်ဝါတွေရဲ့အစွမ်းတက်တီကိုလည်းတတိယမိပါတယ်မကြခင်ရိုးတံတွေမှာပရစ်ဖူးတွေစီထားတယ်လို့ရွက်နုတွေဝေးစီလာတာကိုမြင်ရရင်တော့အာသစ်အင်သစ်တွေတိုးပွားလာရပါတယ်။ရွက်ဟောင်းကျွေတာရွက်သစ်တွေအတွက်မြေဩဇာဆိုတာအမှန်ပဲလို့ကျမတွေးမိပါတယ်။ဒီလိုနွေရသည်ဟာကျမချစ်ခင်လေးစားရသူဟန်တာဝရီသတင်းစာဆရာကြီးဘဘဦးဝင်းတင်ဘဘဦးတင်ဦးတို့ရဲ့မွေးနေ့ရသည်ဖြစ်တယ်လို့ကျမချစ်ခင်လေးစားရသူတွေကွယ်လွန်ခဲ့တဲ့အထင်းအမှတ်နေ့တွေလည်းဖြစ်ပါတယ်။ခေတ်ရိုင်းစနေရိုင်းအောက်မှာအချိန်မတန်ပဲကျွေခဲ့ရတဲ့ကျဲပွင့်နေတဲ့က2006မတ်လ18ရက်နေ့မှာကျွေလွင့်ခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုတက်နိုင်ဦးအကြောင်းကျမပြောပါရစီ1988မှာကိုတက်နိုင်ဦးကရန်ကုန်တက္ကသိုလ်ကြီးမြင့်နိုင်နယ်မြေမှာတမိုင်းအဓိကဘာသာရပ်နဲ့ကြောင်းတက်နေပါတယ်ရှစ်လေးလုံးအရေးတော်ပုံကြီးမှာအရေးတော်ပုံတပ်သားအဖြစ်ကိုတက်နိုင်ဦးပါဝင်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လက်နှက်ကင်တော်လိုင်းကြီးလှုပ်ဖို့နယ်ဇက်ကိုထွက်ခဲ့ပါတယ်။တက္ကသိုလ်ကျောင်းသားဘဝကနေလက်နှက်ကင်တော်လိုင်းကြီးတဲကိုရောက်ဖို့ခစ်စနစ်ကကိုတက်နိုင်ဦးကိုတွန်းပို့ခဲ့တာလို့ကိုတက်နိုင်ဦးနဲ့တော်လိုင်းကြီးတဲမှာအချင်းထောင်ထဲမှာအတူနေခဲ့ရသူနိုင်ငံရေးအချင်းသားဟောင်းကိုမိုးကျော်ကအခုလိုပြောပြခဲ့ပါတယ်။မဆလာအစိုးရဟာပြည်သူလူထုနဲ့ထိတ်တိုက်တွေ့တိုင်းဘတော်မှငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းမပေးခဲ့ပါဘူး။စူးစူးပူပူလုံမဲ့သူတွေတတိတာထားနေစစ်တပ်ဆိုတာမိုးပေါ်ထောင်မပစ်ဘူးတဲ့တယ်ပဲပစ်တယ်လို့ဦးနေဝင်းကပြောခဲ့ပါတယ်ဒီစကားကအကျန်းဖတ်မှုနဲ့အကျဉ်းနာဖတ်မှုကိုကွဲပြားစေတဲ့စကားပဲဖြစ်ပါတယ်မဆလာအစိုးရတက်တန်းတလျှောက်လုံးသွေးစွန်းတဲ့ရက်တွေသာများခဲ့ပါတယ်ပြည်သူလူထုရဲ့ဘဝမှာမျောလင့်ချက်ကင်းမဲ့မှုအားကိုးရမဲ့မှုမျက်ရည်သွေးဆက်တွေနဲ့ပဲရင်းနှီးခဲ့ရပါတယ်ဒီခံစားချက်တွေကိုတတ်နိုင်လဲခံစားရပါတယ်တတ်နိုင်ရဲ့ပင်ကိုယ်သဘောကအေးချမ်းချမ်းနေတတ်တယ်ပျော်ပျော်ရွှင်ရွှင်နေတတ်တယ်သူ့မိသားစုစီးပွားရေးကတောင့်တင်းပါတယ်ဘဝကိုအပူပင်ကင်းကင်းဖြတ်သန်းနိုင်တဲ့လူငယ်တစ်ယောက်ပါတတ်နိုင်ကသူ့တကူရေလွတ်မြောက်ပင်မဲ့ပြည်သူလူထုမလွတ်မြောက်တဲ့၍သူမလွတ်မြောက်နိုင်ဘူးလို့ခံယူထားပါတယ်ခစ်စနစ်မတည်ငြိမ်မှုကြောင့်စာသင်ခန်းထဲမှာအေးချမ်းစွာစာမသင်နိုင်ခဲ့ပါဘူးဖုံးမော်အေးခင်းတံတားနီအေးခင်းတွေနဲ့ကျောင်းသားလူငယ်တွေပြည်သူတွေရဲ့တတိကိုလှုပ်နှိုးတမိုင်းဝင်ရှစ်လေးလုံးကြီးပေါ်ပေါက်ခဲ့ပါတယ်တတ်နိုင်ပြောဘူးပါတယ်ရှစ်လေးလုံးအေးတော်ပုံကြီးဟာမဆလာအစိုးရရဲ့နှလုံးသားကိုထိုးဆိုင်လိုက်တဲ့လှံတစ်ချောင်းပဲမိုးကြော်တဲ့အာနာသိမ့်ပြီးနောက်မှာကျွန်တော်နဲ့တက်နိုင်လက်နှက်ကင်တော်လှန်ရေးတဲ့ပါဝင်ခဲ့ပါတယ်။တိုင်းပြည်ချစ်စိတ်တတ်တဲ့ကိုပိုင်နံပါတ်အတက်ခံခဲ့ပါတယ်။60ရွေးကောက်ပွဲပြီးတော့နိုင်ငံရေးဟာပြည်တွင်းမှာပဲရှိတယ်လို့ကျွန်တော်နဲ့တက်နိုင်သုံးသပ်ခဲ့ပါတယ်။ပြည်တွင်းနိုင်ငံရေးပဲပြန်လုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့တက်နိုင်အပါအဝင်73ဦးပြည်တွင်းကိုပြန်ဝင်ခဲ့ပါတယ်။တက်နိုင်ကြောင်းပြန်တက်ပြီးတမိုင်းအဓိကနဲ့ဘွဲရခဲ့ပါတယ်။နောက်ဆုံးနှစ်မှာတက်နိုင်ကွာလီဖိုင်းဝင်ပေမဲ့ကျောင်းဆက်မတက်တော့ပါဘူးနိုင်ငံရေးပဲဆက်လုပ်ခဲ့ပါတယ်1993ခုမှာလုတ်ဖို့ကင်ဘက်တွေအဖမ်းခံရတဲ့အခါတက်နိုင်နယ်ဘက်မှာတိမ်းရှောင်နေခဲ့ရပါတယ်1998ဇန်နဝါရီမှာစစ်ထောက်လှမ်းရေးရဲ့အဖမ်းအစီးခံခဲ့ရပါတယ်တက်နိုင်ကိုပုံမှန်18/5ညနဲ့ထောင်ထဲချမှတ်ပြီးအင်းစိန်မှာထားပါတယ်တက်နိုင်အမေကြီးကြီးဒေါ်စန်းရီကတက်နိုင်ထောင်ဝင်စားကတဆင့်ကျွန်တော်အတွက်အချိုမုတ်တထုတ်ဆက်လိတ်တစီအမြဲထဲ့ပေးတတ်ပါတယ်အင်းစိန်ကနေတာယာဝတီကိုကျွန်တော်တက်နိုင်တဲ့အပြောင်းခံလိုက်ရပါတယ် 1996မှာတတ်နိုင်ကထေရဝါဒဗုဒ္ဓဘာသာကိုလေးလေးနက်နက်လေ့လာနေပါပြီ။အဘိဓမ္မာသင်တန်းတွေတက်သလိုဝိပဿနာတရားကိုလည်းအားထုတ်နေပါတယ်။အဲ့ဒီအချိန်တည်းကအရက်စလိတ်လုံးဝရှောင်ကျဉ်ခဲ့ပါတယ်။တာယာပတိထောင်မှာနေခဲ့တဲ့၃နှစ်လုံးလုံးတရက်မပြတ်၈ပါးတီလဥပုံဆောင်ခဲ့ပြီးနေ့စဉ်တစ်နေ့ကို၅နာရီလောက်ဝိပဿနာတရားအားထုတ်ခဲ့ပါတယ်။အကျဉ်းထောင်တွင်ဘဝကိုသူယုံကြည်တဲ့အရာနှစ်ခုဖြစ်တယ်။နိုင်ငံရေးယုံကြည်ချက်ဘာသာရေးယုံကြည်ချက်နှမျိုးနဲ့ဖြတ်တန်းခဲ့တာပါဒီနှစ်ခုစလုံးတတ်နိုင်ခန္ဓာကိုယ်ထဲမှာပေါင်းစုံစုဝေးနေတဲ့ဆိုရင်မှားမယ်မထင်ပါဘူးတဲ့နောက်တစ်ပတ်မှာတော့မြမပြီမှာအမှန်တရားနဲ့ဥပဒေစိုးမိုးရေးဟာရေလိုလေလိုအပြင်းအထန်လိုအပ်နေတဲ့ဆိုတာအသက်နဲ့ရင်းပြီးပြခဲ့တဲ့ကိုတတ်နိုင်ဦးရဲ့အကြောင်းဆက်လက်တင်ပြပါဦးမယ်ရှင်